ခင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကော်မတီပူးပေါင်းတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးအာရှလန်ကကုန်စည်ပို့ဆောင်လို့မရဖြစ်နေလို့ဒေါ်လန်တွေကိုအသုံးပြရလို့ကုန်တွေတွေအခက်ကြုံနေရတယ်လို့ပြောပါတယ်။ဒေါ်လန်တွေကမော်ဒင်ဖြစ်တာကြောင့်ကားမောက်တာတွေနေစဉ်နေပါဖြစ်နေပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှသတင်းပို့ထားပါခင်ဗျာ။
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကော်မတီတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးအာရှလန်ကပုံစီစည်းစိမ်မှုတွေလုပ်မရတဲ့အတွက်ကုန်တယ်တွေလည်းအခက်အခဲတွေဖြစ်နေပါတယ်။ကုန်ပစ္စည်းရောက်ဖို့ကအနည်းဆုံး10ရက်အထိကြံ့ကြပြီးလမ်းမှာပဲကုန်တွေပျက်စီးတာကားတွေတိမ်မောက်တာတွေဖြစ်နေပါတယ်။ကုန်ပစ္စည်းကတော့ကားအစင်းစင်းနဲ့ပို့ဆောင်နေရပြီးလမ်းကြီးမှာကြံ့ကြနေတာတွေလည်းရှိနေတာပါ။ကုန်စည်ပို့ဆောင်တဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတူကတော့အခုလိုပြောပြပါဗျ
။ရန်ကုန်ကနေပြီးတော့ကားကြီးကိုပို့ရဲဆိုရင်စားစားနေမှာသူတို့ကလည်းကားကြီးနဲ့တယ်လို့မရတော့စားလေးနဲ့တယ်ရတယ်။အဲဒီမှာပစ္စည်းကတည့်ရက်ပစ္စည်းတို့ကရန်ကုန်ကားကြီးကအောက်စားကိုတော့ပို့ပြီးဆိုလို့ရှိရင်အဲဒီပစ္စည်းတွေကအချင်းမထွက်ဘူးပေါ့။ဒီနေ့ပို့ရင်ဒီနေ့မထွက်တော့ဘူး။သူကနောက်နေ့သုံးရက်သူ့အရင်စီမီယာရှိတဲ့ပုံလေးကိုဒီစီးရင်ပို့တယ်ကားလေးနဲ့ဆက်ကားလေးရလေရန်ကုန်ကနေဆောင်းပြီးတော့ပို့တယ်ဖန်အားမြန်မာတော့ဆက်ဆက်ပို့တယ်ကော့ကရစ်ဘက်ကိုပို့မလားအဲကော့ကရစ်ကိုရောက်ပြီးဆိုစေကနေဒီဘက်ကိုလည်းလမ်းလာမလို့သူတို့ပြောတဲ့သူကဝလာရလာမလားအဲဒိုလီမိုတစ်တုံလားတစ်ချက်လမ်းလို့ခေါ်တယ်လမ်းရတယ်အဲသူတို့ကားသမားကြီးခေါ်တာတကယ်ဆက်ဆက်သူတို့အရင်ကဘွေးကြည့်တဲ့ဟိုကဘွေးကြည့်တဲ့နေရာကိုရှောင်ပြီးတော့မောင်းနေတယ်အဲ့ဒီလမ်းကိုကြည့်ရတော့သူ့တုံလားသူ့ချက်လားပေါ်လာတာသူတောင်ပေါ်လမ်းကပဲလမ်းဟောင်းကပဲလမ်းလားအဲ့ဒီလမ်းဟောင်းမှာဆိုလို့ရှိရင်သူအတက်ဆင်းအလှကပြောင်းဆောင်ရတယ်အခုတော့ဟိုလမ်းလာပြီဆိုလို့ရှိရင်လမ်းကဟိုလမ်းကလုံးလုံးမကောင်းဘူးဆိုတဲ့အခါကျတော့ပြင်းလည်းပြင်းလို့အဲ့မှာစားကပြက်လို့ရှိရင်တော့ဒီနည်းဆက်ဆင်းဖြစ်စီတင်စားရပြီးဘိုးလေးရွာရှင်ဘောဒီစက်ကားရီကပြန်ဆွဲရတယ်တော့တော့ဆက်ဆဲရှိရတယ်
ကုန်ပစ္စည်းတင်ဆောင်လာတဲ့ကားတွေဟာအချိန်နဲ့ရှင်းပွက်တွေ၊ဂျိုင်းကွက်တွေကိုမထိန်းနိုင်ပဲနေ့စဉ်နီးပါးတိမ်မောက်နေတာကြောင့်ကုန်ပစ္စည်းဆုံးရှုံးမှုတွေလည်းရှိနေပါတယ်။ဒါအပြင်ကားတွေကိုလဲထွန်ဆက်တွေနဲ့ဆွဲရတာတွေလည်းလုပ်ရပါတယ်။ဒီလိုလမ်းကြီးအခက်အခဲတွေဖြစ်နေသလိုကော့ကရိတ်ဘက်မှလည်းတိုက်ပွဲတွေလည်းဆက်ဖြစ်နေတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတဦးကအခုလိုပြောပါတယ်။
ဒီကလာမှာတော့မိုးရင်းဆိုတော့လေမိုးရင်းဆိုတော့တိုက်ပွဲတွေကတော့ထုံးနေတိုင်းဆက်ဖြစ်နေကြပဲမင်းညာကြီးဖြစ်နေကြတယ်ဒါတော့ဟိုပါတော့သူတို့အောင်ကျရဆစ်ချောင်းပေါ့အောင်ကျရဆစ်ချောင်းကအဓိကအန်တားနေအောင်တူးစားနေတာပဲဒီလိုကြီးတဲ့အောင်ကျရဆစ်ချောင်းကဟိုရှေ့မတူးလာနိုင်ဘူ
းတိုက်ပွဲတွေဖြစ်နေပြီမဲ့တင်ငန်းညီနောင်ကနေတိုက်ပွဲဖြစ်တဲ့ကြားကကားတချို့တက်လာတာတွေလည်းရှိကြပါတယ်ကုန်ကားတွေကတော့မသွားနိုင်ပြီမဲ့အေးစီးကားငယ်တချို့ဟာလက်နက်ကင်ဂိတ်တွေကိုဂိတ်ကျေးပေးပြီးသွားလာတာတွေတော့ရှိတယ်လို့လည်းဆိုပါတယ်
ဒီအစားလမ်းမှာပဲဆက်ပြီးတော့တင်ငန်းညောင်ကလာဆက်ပြီးတော့လာတဲ့သူ့ကားလေးတွေလည်းရှိတယ်။အဲဒီပုံတယ်တယောက်ကျွန်တော်တို့ပြောတယ်ကြာကျွန်တော်ကြည့်ကြောင်းလာတဲ့ပုံတယ်တယောက်ကားလေးနဲ့လာတယ်အစားလုံးကားလေးနဲ့လာတယ်ဒီတင်ငန်းညောင်ဘက်ကိုဆက်လာတယ်ဒီကြီးတော့အများကြီးစိတ်ကြီးတွေပေးရတယ်ဒီကြီးကတော့တော်များတယ်ပြောတယ်မှာသူတို့အပြောင်ပြက်ခေါ်လာတော့ရှိတယ်ပုံတွေတွေလူပြောကြတယ
်ပြီးရင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေပြီးလမ်းတစ်သားတွေမိုင်းခွဲခံရတာကြောင့်ကျိုးပြက်ပြီးကားသွားလာပြီးအခက်အခဲဖြစ်နေတာကြောင့်ကုန်စည်စစ်စစ်မှုတွေရန်နာထားရတာတွေလည်းရှိနေပါတယ်။ဒီအခြေအနေတွေအောက်မှာပဲကုန်တွေတွေဟာတောလန်းကနေသွားလာပြီးလုတ်ကန်စားတောက်နေရတာပါ။ထိုင်းဘက်ကမြန်မာပြည်ကိုပို့တဲ့ကုန်စည်စစ်စစ်မှုတွေကတော့ရန်နာသလောက်ဖြစ်နေပါတယ်။လမ်းကြီးအခက်အခဲပြင်မြန်မာငွေကြေးဖောင်းပွားမှုတွေငွေစည်းပတီရင်မှုတွေကြောင့်လည်းမြန်မာဘက်ကကုန်တွေကထိုင်းဘက်ကကုန်ပစ္စည်းတွေကိုပြန်ဝယ်တဲ့အခါမှာအရှုံးပေါ်လာတယ်ဖြစ်ပြီးပို့ပြီးတော့ခက်ခဲရတယ်လို့လည်းဆိုပါတယ်။အခုဆိုရင်ရန်ကုန်မြဝတီထိကားကတူဦးကို3,900လောက်ကနေ2,000လောက်ထိပေးနေရပြီးအရင်ကတည်းကစာရင်3,000လောက်ပို့သေးကြီးသွားပါတယ်ရှင်။